မင်္ဂလာပါ 92.0 မမရဲ့လမ်းလျဲကြီးများပြောတဲ့စကားဒီ street knowledge အစီအစဉ်ကနေကျွန်တော်ကြားပေါက်ကပြန်လည်ကြိုဆိုလိုက်ပါတယ်ဒီတပတ်ကျွန်တော်ပြောပြခြင်းနဲ့လမ်းလျဲကြီးရတော့သူကအရင်တော့ကျွန်တော်ပြောပြဒီ episode မတိုင်ခင်ပြောခဲ့တဲ့လမ်းလျဲတွေက analog လမ်းလျဲတွေဒါဆိုရင်အခုကျွန်တော်ပြောမယ့်တရားကတော့ digital လမ်းလျဲဘာလို့လဲဆိုတော့ကွန်မျိုးကြော့မြိုင်ဖြစ်ပါတယ်ကွန်မျိုးကြော့ဟာကျွန်တော်ရဲ့ record producer လည်းဖြစ်ဘူးတယ်။နောက်ကျွန်တော်ရဲ့ mentor နောက်ကျွန်တော်ရဲ့တင်စရာမြင်စရာပေါ့နော်။နောက်ကြားစရာအများကြီးဖြစ်ဘူးတယ်။နောက်ကျွန်တော်နဲ့လည်းအလိုကတော့ကစားခဏခဏဖြစ်ဘူးတယ်။ရန်လည်းဖြစ်ဘူးတယ်။အဲ့တော့ဒါကျွန်တော်ရဲ့ဒီ street knowledge ပေါ့နော်။ဒီ episode တွေဒီ season 2ပေါ့။အဲ့ဒါရဲ့နောက်ဆုံး episode လည်းဖြစ်ပါတယ်။ဒီကွန်မျိုးကြော့ part 1 part 2ပြီးရင်ကျွန်တော် episode ကိုကျွန်တော်တင်တယ်တလားလောက်ခဏနားပြင်မယ်နဲ့တူတယ်ကျွန်တော်စာရေးတဲ့ဘက်ကိုခဏလေးလှည့်ချင်တယ်။နောက်ကျွန်တော်ဆွဲလို့မပြီးသေးတဲ့ဒီပကြီး project တွေလည်းရှိတယ်ဆိုတော့ဒါပြီးရင်အဲတော့ခဏလေးနားမယ်နားပြီးမှကျွန်တော်တင်တယ်ဒီ street knowledge ကိုပေါ့နော်ဒါကကျွန်တော် local artist တွေနဲ့ကျွန်တော်နဲ့ relationship ကိုပြောခဲ့တယ်။ဒီ international ဒီကဘာပေါ်ကကျွန်တော်နဲ့တခါမှမမြင်ဘူးမသိဘူးပဲနဲ့ကျွန်တော်ကတစ်ဖက်သက်ကြွေရတဲ့artist တွေအကြောင်းပေါ့နော်ဒီ street knowledge ဒီ international အစီအစဉ်ဖြစ်မယ်နဲ့တူတယ်နောက်တစ်ခုကမပြောတတ်သေးဘူးကျွန်တော်စိတ်ကလည်းမရောက်စိတ်လိုမျိုးဆိုတော့ထားပါတော့အခု now we're talking about ကိုမျိုးကြော့ဆိုတော့ကိုမျိုးကြော့မြိုင်အကြောင်းကကျွန်တော်ဘာလို့မပြောမဖြစ်ကျွန်တော်ပြောလဲပြောရမလဲဆိုတော့ဒီကျွန်တော် big bag carrier လေးမကဘူးပေါ့နော်ကျွန်တော်ဒီ solo carrier မှာကျွန်တော်ဒီ set တွေဒီ machine နေနေပေါ့နော် music ကိုဒီဒီ traditional instrument တွေမဟုတ်ဘဲနဲ့တခြားဒီ sampling တွေအဲဆက်နဲ့ပတ်သက်တဲ့ဟာတွေပေါ့နော်အဲ engineering ကိစ္စတွေအကုန်လုံးကကျွန်တော်ကွန်မြူကျော့စီကရခဲ့တယ် 90% လောက်ကသူ့ကိုမြင်ပြီးတော့ကျွန်တော်ကအဲ့လိုဖြစ်ချင်ခဲ့ဦးတယ်ပေါ့နော်အဲအကြောင်းလည်းသူ့အကြောင်းပြောပြတာဆိုတော့ထုံးစံအတိုင်းသူ့ကိုဘယ်မှာစကြဘူးလဲဆိုတာပြောရရင် it's always my body ကျွန်တော်ဘာကြီးပဲအဖေရဲ့အကူပေါ့နော်ဦးတန်းစေလာထုံးစံတိုင်းရှေ့ရအယ်ဘမ်အစ်စ်တွေလည်းကျွန်တော်တောင်ကူမှာဖွင့်ပြခဲ့တာဒီပါကြီးပဲအခုလည်းဒီပါကြီးပဲအဲဘယ်အချိန်မှလဲဆိုတော့ကျွန်တော်၃တန်းမှာကောင်းကောင်းမှတ်မိ၃တန်းမှာအဲ့လိုရန်ကုန်တစ်ခေါက်သွားလဲပြီးတော့ပြန်လာပြီးရင်ကျွန်တော်အများန်း depress ဖြစ်တဲ့ကလေးသာဆိုပေမဲ့စိတ်ညစ်တယ်ဘာလို့လဲမသိဘူးတောင်ကူပြန်ရအောင်အဲ့လို blues ဖြစ်နေတာပေါ့နော်လူကရန်ကုန်မှာပဲရန်ကုန်မှာပြန်သွားခြင်းနဲ့အဲ့လိုဖြစ်နေတဲ့အချိန် depress ဖြစ်နေတဲ့အချိန်မှာညာကြီး6နာရီလောက်ကြည့်အဲ့ဟိုဘက်အခန်းအပါတို့အခန်းကနေဘာဖွင့်နေလဲဆိုမိုးတွေရွာနေချိန်ခဏဆိုတော့သူ့အခွေပထမဆုံးအခွေဒီမှာစကားဆက်မိလို့ပြောရရင်ဒီပထမဆုံးကိုမျိုးကျော်ရဲ့ပထမဆုံးဒီမိုးတွေရွာနေစဉ်ခဏအခွေရဲ့နောက်ဒီကဘာကြီးအပြင်ဘက်ဒီ first and second အခွေကတကယ် underrated အရန်ဖြစ်တယ်လို့ထင်တယ်လူတွေကျွန်တော်တို့သူ့အတိအမှတ်ပြုတင်သလောက်ဂူတီမပြူကြသေးဘူးအဲ့အခွေနှစ်ခွေအဲ့အကြောင်းလဲကျွန်တော်ဆက်ဆက်ပြီးတော့ဒီမှာဆက်ပြောသွားခြင်းနဲ့ပေါ့နော်အဲ့တော့ဘာဟိုဘက်အခန်းကနေအဲ့မိုးတွေရွာနေစဉ်ခဏအခွေကိုဖွင့်နေတယ်ဖွင့်နေတဲ့အချိန်မှာမိုးကလည်းတောင်ကူမှာဖွဲ့ဖွဲ့လေးရွာတောင်ကူမှာမိုးရွာရင်တကယ်ပိုပြီး depress ဖြစ်ဖို့ကောင်းတယ်အဲ့အချိန်ကဘယ်လိုလဲဆိုတော့အိမ်ပေးမှလို့ရေမြောင်းရှိတယ်ဒါပေမဲ့မြောင်းထဲကိုကျပြီးတော့အဲ့ဆင်းသွားတယ်ဒီ drainage system เนี่ยအဲ့တော့အရန်ကောင်းသေးတော့ရေတွေကအများကြီးကြီးတယ်ကြောက်ခဲလေးတွေပေါ်မှာပေါ့နော်အဲ့လိုအိမ်ပေးမှရေတွေစီးနေမိုးရတဲ့ပုံပဲကြာကျွန်တော်အိမ်ကပြင်လေးမှာထိုင်ပြီးတော့ဟိုဘက်အခန်းအဲ့အတန်ကိုနားထောင်အဲ့မိုးရရွာနေစဉ်ခဏဘာညာအဲ့တခြင်းလာပြီးတော့ခဏနေတော့မှဘာတခြင်းဆက်ဖွင့်လဲဆိုတော့အာကျွန်တော်မကောင်းဘူးဆိုတဲ့တခြင်းအဲ့ဒါဦးချေမမောင်ရဲ့တခြင်းကိုသူက sampling လဲပြန်ယူတယ်နောက် तू rap လို့မျိုးပေါ့နော် तू ဝင်ဆိုတဲ့အချိန်မှာ rap ကိုပထမဆုံးကျွန်တော်ကြားဘူးတာဗမာပြည်ကအတန်နဲ့ကြားဘူးတာအဲ့တခြင်းဖြစ်အဲ့မှာကျွန်တော်အဲ့ဒီ hope account ပြေးသွားပြီဘာဘာတူလဲပေါ့နော်ချက်ချင်းသွားမေးတော့မြို့ကျော့မြိုင်နဲ့အစ်စ်ထွက်တာသူကလည်းအခွေ50ငားလာလာမသိဘူးအဲ့ကျွန်တော်နားထောင်အဲ့တစ်ချိန်ကိုကျွန်တော်အဘကိုခက်ခက်ပြန်ဖွင့်လိုက်နေနောက်တစ်ချိန်လုံးအဲ့ဒါပြီးတော့အဲ့အခွေကိုကျွန်တော်ဘာကြီးကဖွင့်နိုင်လဲကျွန်တော်အလိုတော်တော်နားထောင်နေပေါ့နော်အရန်တူးစမ်းနေအဲ့အခွေအဲ့တစ်ချိန်ကအဲ့မှာသူကဦးချေမမောင်အတန်အောင်လဲသူက sampling ပါတယ်နောက်မှာကျွန်တော်မကောင်းဘူးကျွန်တော်မကောင်းဘူးဆိုအဲ့တူတာမဟုတ်အဲ့ဦးကြည်မမောင်ရဲ့အတန်ပေါ့နော်ကျွန်တော်ထင်တာနော်အဲ့တော့ သုံးတန်းကလေးအရွယ်မှာဗျာဒီ rap ကိုသူကဗမာလူဆိုနေတယ် and then ဒီ music ပေါ့ဒီ music ကကျွန်တော်တို့ရှေ့မှာကြားဘူးရတဲ့ဒီ drum နေ guitar တွေ guitar တန်တွေပေါ့အဲ့ဒါမျိုးတွေမပါဘဲနဲ့အဲ့လိုသူက choir အတန်တွေပါတယ် now sampling အတန်တွေအများကြီးပါတယ် now အဲ့လို drum ကလက်နဲ့ဒီနေတာမဟုတ်မှအရန်တည်တာဒီ set ကနေထွက်နေတဲ့ဒီ sync အရန်ကြိုက်တဲ့အတန်ပေါ့နော်အဲ့လိုအပြက်အပြက်အတန်နေဒါပေမဲ့အရန်နားလဲလာဆိုမလဲဘူးဒါပေမဲ့ဒီမျိုးကြောင်မြန်ကြီးဆိုတော့ခေါင်းထဲမှာရောက်တော့ဟာဆရာကြီးပဲပေါ့နော်လုံးဝမတူဘူးတခြားလူတွေနဲ့ဆိုပြီးတော့ဖြစ်တယ်ဒါပေမဲ့အဲ့ဒီအခွေကပေါက်လားမပေါက်လားဆိုတော့အဲ့ဒီအချိန်မှာကျွန်တော်မသိဘူးဘယ်လိုပဲပါသိပါကြပဲပေါ့နော်ဘယ်အချိန်မှမှကျွန်တော်ရင်ပတ်တယ်ကိုမျိုးကြောင်အလိုလုံးငနေရောက်လာလဲဆိုတော့ကျွန်တော်ရန်ကုန်ပြောင်းမိတဲ့အချိန်ကျွန်တော် 94-95 မှာကျွန်တော်ရန်ကုန်စရောက်တယ်ရောက်တော့တညက်နေမှာအဖေနဲ့ကျွန်တော်နဲ့ဟာဘားလမ်းမှာဘာလမ်းမှာအဲ့တော့ဒီဟိုဟာတေးတန်သွင်းဆိုင်နေရလောကလို contract ယူရတယ်လို့ပဲဒီတိုက်ပြီးရင်နောက်တစ်တိုက်အတိုက်ရဲ့အောက်ဟိုဟာပေါ့နော်ပထမဆုံးမြင်ကြည့်တဲ့အလွှာတွေအကုန်လုံးကတေးတန်သွင်းဆိုင်နေကြီးပဲအဲ့ဒီမှာအဖေကစပယ်ဦးတေးတန်သွင်းမှာအတဲကြီးဦးတန်းလွင်ဆိုရှိတယ်အဲ့မှာဟိုအဲ့လို publisher ပေါ့နော်အဖေနဲ့စကားပြောနေအချိန်မှာကျွန်တော်စပယ်ဦးရဲ့ဝင်မှုရအောင်အဲ့ဒီဆိုင်ထဲမှာဝင်မှုရဘာတင်အခွေထွက်လာစကားဆက်မိလို့ပြောရမယ်အဲ့တော့ကိုဘာတင်အခွေရလဲအရန်ပေါက်နေတဲ့အချိန်ကျွန်တော်တောင်ကိုမာတဲ့ကဘာတင်ပေါ့နော်တစ်ချိန်လုံးဖွင့်နေတယ်ကျွန်တော်အဲ့တော့စာမေးပွဲရှိတော့အခွေမဝယ်ရအောင်ငားလည်းနားမထောင်အောင်အရန်ကုန်ရောက်သွားတော့မှအခွေဝယ်ပြီးကွာဆိုပြီးကျွန်တော်မုံပုံနဲ့ကျွန်တော်အခွေဝယ်လိုက်တော့ကိုဘာတင်အခွေစကားဆက်မိလို့တခါတည်းပြောလာမယ်နော်ကိုဘာတင်ကလည်းအဲ့တော့တကယ်တအားထူးဆန်းတဲ့ artist လားကိုဘာတင်ကအရန်ထူးဆန်းတဲ့ artist ဘယ်လိုလဲဆိုတော့သူ့အခွေထွက်တဲ့အချိန်မှာကနန်းပုံကြီးနဲ့အမကောင်းမလေးတယောက်အိတ်နေတဲ့ဟိုဟာဟို illustration ပေါ့နော်အခွေရဆိုတော့ကျွန်တော်ကဘာတင်ကိုမမြင်ဘူးဒါပေမဲ့ပေါက်တာတနိုင်ငံလုံးမှာဘာတင်ကြီးပဲအဲ့လိုပေါက်နေတဲ့အချိန်မှာတစ်ချိန်မှာတရက်မှာအဖေနဲ့အဖေ show တခုမှာအဖေပါတဲ့ show တခုမှာဘာတင်လည်းပါတယ်ဆိုတော့ကျွန်တော်အဖေနဲ့လိုက်သွားတယ်ဘာတင်ကိုမြင်ဘူးကျင်တာမမြင်ဘူးလေနော်အဲ့တော့အစိုးရရားထဲမှာအစိုးရထိုင်နေကြားထဲမှာလည်းဘာတင်ကဘယ်တယောက်မှမသိဘူးเนาะကျွန်တော်လိုက်ရှာလာဒီလောက်ပေါက်တဲ့အခွေဆိုတဲ့ artist ပေါ့เนาะအဲ့ဒါနဲ့ဘာတင်ဆိုမဲ့အလှဲ့ကြတော့သူတစ်ချင်အမြင်နဲ့စိတ်ကူးတယ်လဲမြင်တယ်အဲ့တစ်ချင်ကို intro တီးနေ Odyssey အဖွဲ့က intro တီးနေပြီးတော့ intro တီးကတော်တော်ကြာတဲ့ဒီဘာတင်ကစင်မော်တက်မလာအောင်ကျွန်တော်ကမြင်ဘူးကျင်ပါတယ်ဆိုမှ intro ကအဲ့လိုနှစ်ခါလောက်သုံးခါလောက်ကြော့ပြီးနေသူတက်မလာတော့လားခဏနေတော့မှစင်မော်လူတစ်ယောက်တက်လာတယ်အဲ့ဒါဘာတင်ပေါ့เนาะကိုဘာတင်ကတီရှပ်တကယ်ယုံသွားတဲ့တီရှပ်လို့ဟိုတီရှပ်တောင်ပြတယ်ယုံသွားတဲ့ဒီရှပ်အင်ကြီးလိုမျိုးကော်လန်ရှပ်အင်ကြီးအဖြူနွန်းနွန်းရယ်ဂျင်းပေါင်းမီရယ်ဂျင်းပေါင်းမီရယ်လည်းနွန်းနွန်းပဲလုံးဝတခြားအစိုးရတွေကအဲ့လို country boots တွေပါနေတယ်အဲ့လိုဖျဲနေတဲ့အချိန်မှာ तू ကအဲ့တိုင်းတက်လာဖက်နှက်ကညက်ဖက်နှက်နဲ့ဂတိပါညက်ဖက်နှက်နဲ့เนาะစင်မော်တက်လာပြီးတော့အဲ့မိုက်ကိုကင်လာပြီးတော့အဲ့တချင်းကတီးနေတာတော့ तू မစိုးသေးဘူးအဲ့လိုအောက်ကိုသူကတေးချာကြည့်နေကြည့်နေပြီးမှပစစဖွင့်လိုက်ပြီးမိုက်နဲ့ကပ်ပြီးတော့တချင်းစဆိုပြီးလို့ထင်တဲ့ချိန်မှာဘာလုပ်လဲတိလားဂေးဆိုလေအကျယ်ကြီးတက်ပလိုက်တဲ့မိုက်နဲ့ fucking gangster man ကျွန်တော်စိတ်ထဲမှာလေဟာခေါ်ရကွာဆောက်ရမ်းခေါ်ရတလားဟိုအခွေထဲမှာကျွန်တော်တို့တည်တဲ့ကိုဘတ်တဲ့ attitude ကတမျိုးဖြစ်နေမှာစာသားလေးတွေကနူးနူးညံ့လေးကြပြဆန်းနေစင်ပေါ်မှာကျတော့သူကအဲ့လိုလုံးဝအဖက်မလုပ်ဘူးဘယ်သူမှအစိုးရရှိရဆိုပြကျေးဇူးတင်တဲ့ဘာညာလည်းမပြောသွားဘူးတခါတည်းတန်းစင်းသွားတယ်လားအကြုံလို့ပြောပြအဲ့အခွေနှစ်ခွေဟိုကျွန်တော်ဝယ်ရင်းနဲ့ကိုဘားတင်အကြောင်းဘယ်လိုရောက်သွားလဲမသိဘူးထားပါတော့ဒါကျုံလို့ဖောက်တယ်ချရတဲ့ပုံပေါ့နော်အဲ့ဒါကိုဘားတင်အခွေကိုကျွန်တော်ကစပယ်ဥမဝယ်လိုက်ဝယ်လိုက်ပြီးတဲ့အချိန်မှမှဟိုဘက်ဒီဇိုင်းကျော်ကျွန်တော်ထင်တာမာစတာဖြစ်လိမ့်မယ်ဘာလို့ဆိုတော့အဲ့တော့ဥကျော်ဆိုတာရှိတယ်မာစတာမှာတချင်းအရန်နားထောင်တယ်သူကအဲ့လိုအတန်လေးဖမ်းပြီးအတန်ဟိုတချင်းနေကူပေးပေါ့နော်အဲ့လိုလုပ်တာအဲ့မှာ तू ကလည်း style အပြင်ထွက်လာတဲ့အချိန်မှာ तू ထွက်လာတဲ့အချိန်မှာနောက်မှာအဲ့ rap တချင်းဆိုရင်လုံးဝမကြိုက်ဆိုရဲဒီ main ကလေးအတန်ဆူဆူအကျော်ကြီးအဲ့တချင်းကြီးထွက်လာထွက်လာတော့မဥကျော်ကလည်းဒီဘက်စပယ်ဥဘက်ကိုကူးလာတဲ့အချိန်မှာအဖေနဲ့စကားပြောအဖေကအဲ့ဒါဘာလို့လဲဆိုပြီးပြောတဲ့အချိန်မှာဥကျော်ကအဲ့ဒါမျိုးကျော်မြန်နေနေဆိုတော့ကျွန်တော်စိတ်ထဲမှာအဲ့အတန်ဆူဆူလေးထွက်နေတာကိုမျိုးကျော်လားဘောနော်ဟာဘယ်လိုဖြစ်သွားဘေးပြောင်းလဲသွားလိုက်လားဘောနော်အမှန်တော့မဟုတ်အဲ့ဒါတိတိချင်းမှာမှာအဲ့နေရာမှာ featuring win ဆိုပြီး rap ချင်းဆိုရင်လုံးဝမကြိုက်ဆိုတော့ထုံးစံအတိုင်းတချင်က rap ချင်းဆိုရင်လုံးဝမကြိုက်ဆိုပေမဲ့ तू က rap ဆိုနေနောက်သူမကြောက်ဘူးနော်အဲ့ချိန်မှာကျွန်တော်ဘာတင်အခွေလည်းဝယ်ပြီးသွားပြီရေးရလည်းပြတ်သွားပြီပတ်စံမရှိတော့ဘူးမြို့ကျမအခွေရလည်းအရန်ဝယ်ချင်တဲ့အချိန်မှာအဖေကသဘောပေါက်တဲ့ချက်ချင်းမင်းလိုချင်လာတဲ့အခွေလိုရလိုချင်တယ်လို့မုံဘိုးမရှိတော့ဘူးဆိုအဖေကငါဝယ်ပေးမယ်ဆိုပြီးတော့အဲ့အခွေနှစ်ခွေကျွန်တော်ရလာအောင် ရလာတော့ပထမအခွေကိုထားလိုက်အောင်ဒီဒုတိယအခွေဟာလုံးဝကွန်မျိုးကျော်ဟာကျွန်တော်အမြင်ပါတော့ overkill သူစောင့်ရမ်းပြင်းထားတဲ့အခွေနော်ဘာလို့အဲ့အခွေကိုလဲကျွန်တော်အဲ့လောက်စိတ်ဝင်စားလဲဆိုတော့ဒီအခွေပထမအခွေနဲ့ဒုတိယအခွေကြားထဲမှာစတူဒီယို D မှာကျွန်တော်ကွန်မျိုးကျော်ကိုအပြင်မှာတစ်ခေါက်မြင်ပူထားတယ်မျိုးကျော်မြိုင်းဆိုပြီးတော့သူကဘာလုပ်နေလဲဆိုတော့ keyboard အကြီးအရှည်ကြီးကို headphone တက်ထားပြီးတော့အပြင်ကလူကသူ keyboard ခလုတ်နှိပ်နေတောက်ပဲကြားရတယ်။သူအတန်ကသူခေါင်းထဲမှာပဲသူနားထဲမှာပဲသူကြားနေရတာပေါ့။အဲ့ဒီသူတောက်နှိပ်နေอยู่ကျွန်တော်တနားရီလောက်အဲ့လို studio ခန်းထဲကနေချောင်းမင်းကြည့်ဘူးလေ။ဘာလုပ်နေတာလဲဆိုပြီးတော့ပေါ့နော်။ဆိုတော့သူ့ကိုကျွန်တော်ကမြင်တယ်အဲ့လိုဆက်ရုပ်လူသားကို Tony Stark လို့မြင်တာပြန်မှာဆက်တင်နေသူ့ကိုတွဲပြီးမြင်တာဆိုတော့သူ့အခွေကလည်းအလုံးဝအဲ့လိုဆက်နေ produce လုပ်ထားတဲ့အခွေဆိုတာတေးကြတဲ့အတွက်ဝယ်လာတယ်။ဝယ်လာပြီးတော့အဲ94လား95 94ထင်တယ်အဲဆမ်မာတစ်ခုလုံးကိုကျွန်တော်ရန်ကုန်ကအဲကြောက်မြောင်းအိမ်ကဒီကက်ဆက်အစုပ်လေးပေါ့နော်အဖေကက်ဆက်လေးနဲ့ကျွန်တော်အဲကိုမျိုးကြောက်ရဲ့ကဘာကြီးအပြင်ဘက်တစ်ခွေကိုကျွန်တော်အဲຫນွေတွင်းလုံးထိုင်ပြီး learn လုပ်တယ်ဘာလို့လဲဆိုတော့အဲအချိန်မှာအဲ့တက်ဒူဇန်တဲ့အခွေအဲအချိန်မှာမရှိဘူးဘာလို့လဲဆိုတော့ပထမဆုံးဒီ rap တင်းဆိုရင်လုံးဝမကြိုက်ပါတော့အဲတချင်းဆိုရင်ပဲသူကအင်္ဂလိပ်လိုနောက်ဆုံးအပိုင်းမှာ rap ကိုအင်္ဂလိပ်လိုဆိုတယ်။နောက်ပတူတချင်းစင်နာတာတွေကအဲ့လို arrangement တွေကဂျားထဲမှာဒီ set နဲ့ဒီနေတော့ tempo ကိုသူကနှေးသွားတာတို့ပါတော့အဲ့ဒီအချိန်မှာအဲ့ဒါမဖြစ်နိုင်ဘူးကျွန်တော်တို့တို့က set နဲ့ဒီရင်သူအဲ့လိုလူလိုလှုပ်လို့မရဘူး tempo ကိုနှေးလိုက်မြန်လိုက်လှုပ်လို့မရဘူး तू ဘလို့လှုပ်ထားလဲမသိဘူး။အတူတူနောက်ပြီးတော့အဲ့ဒီမှာဒီ तू rap english လိုမဆိုခင်မှာရှိမှကြားရမှလို့ skip လိုမျိုးလေးတစ်ချက်ဝင်လိုက်တယ်အဲ့ဒါကလည်း sampling တခြားအခွေတွေကတခြားနိုင်ငံခြားအခွေတွေဆိုတော့အဲ့လိုမျိုးဟာတွေဘောင်းစုံဒီအခွေတွေမှာပါတယ်နောက် English လို rap ကိုဆိုအခု Jamie တို့ပါတော့နောက်ပိုင်းကျွန်တော် English လို့တခြင်းနေဆိုကြရဆိုတာအထက်ကို95မှာကိုမျိုးကြောင့်မြန်ရ rap ကို English လို့ဆိုနေပြီနော်အဲ့မှာတွေကဇလံပြီးနေအဲ့အခွေမှာဘလောက်ဒူးစမ်းတဲ့ဟာတွေပါလဲဆိုတော့ကဘာကြီးအပြင်ဘက်ဆိုတဲ့ချင်းရှိတယ်။အဲ့ကဘာကြီးအပြင်ဘက်တဲ့ချင်းကသူနဲ့ဂျိုသားနဲ့အီတီတကောင်နဲ့စကားပြောတာကိုသူတချင်းရဲ့အဆုံးမှာသူ conversation တော့ဂျိုသားနဲ့သူနဲ့စကားပြောနေအောင်ဘယ်နဲ့ညာနဲ့ခွဲထားတယ် speaker ကိုအဲ့ panning လို့ခေါ်ဒီ panning အကြောင်းကိုကျွန်တော်နည်းနည်းပြောပြမယ်။ panning ဆိုတာကိုကျွန်တော်တို့ speaker headphone နဲ့နားထောင်နေရင်ဒီဘက် left မှာ not ကြားနေတဲ့အတန်းကျူးဆိုဟိုဘက်ကောင်းဒီလိုကြော်သွားပြီးတော့ဒီဘက် right ကိုရောက်သွားတယ်အဲ့ဒါကိုဗမာပဲကျွန်တော်တို့ကြားဘူးခဲ့လဲဆိုတော့ queen မှာအစောဆုံးကြားဘူးတယ် queen ကအဲ့လို panning လောက်တာအရင်သူ vocal တွေရောဒီ guitar တန်းတွေရောပေါ့နော် speaker ဟိုဘက်ဒီဘက် left right ပြေးတာတွေကို queen မှာကြားဘူးလေဗမာပြည်မှာမကြားဘူးမသိဘူးကျွန်တော်ရှင်းလဲရှင်းလိမ့်မယ်အဲ့ချိန်မှာ speaker ရဲ့ဟိုဘက်ကထွက်ပြီးဒီဘက်ကမလာဘူးပြီးရင်ဒီဘက်ကလာတယ်ဟိုဘက်ကမလာဘူးဆိုတော့သူကလည်းမျိုးစုံလောက်တယ်ကျွန်တော်ခေါက်တောင်မယ်အဲ့ကျွန်တော်ပြမယ်ဗျာတချင်းဆိုရဲဒီဂျိုသားတကောင်အတန်ကဲရုပ်ရှင်ကအတန်ကိုပဲထားပါတော့ဖြတ်ထဲတာတော့ပါတော့ဒီဟိုကျွန်တော်တို့ရဲ့ဒီခေါင်းထဲကအသိဉာဏ်ထဲမှာဒီဘဟုတုတ္တရထဲမှာအဲ့ဒါကြီးပါမနေဘူးဆိုတော့ तू ဘာလုံးလုံးအရန်ဒူးစမ်းနေဒါပေမဲ့ तू အဲ့ခွေမှာ तू vocal power တွေပါဘာမှပြရနေတာမဟုတ်ဘူး तू ဒီ production ကို तू ကြောက်ရနေတာဒါပေမဲ့ခုနပြောသလိုအဲ့ခက်မှာကြာတော့အကုန်လုံးဒီ vocal ကိုပဲနားထောင်နေတယ်မလားအာဒီသချင်းစာသားလေးအဲ့လိုမျိုးပဲဒီအပေါ်ရန်ကိုပဲနားထောင်ကြတဲ့အချိန်ဆိုတော့ကျွန်တော်ထင်တာဒီ production ကိုပေါ့နော် credit ပေးတာနည်းတယ်နဲ့တူတယ်ဆိုတော့ဘာမှတိတ်ထူးထူးခြားခြားအဲ့အခွေကိုပြောတယ်ပါညာမကြရဘူးဝေဖန်တာပဲဖြစ်ဖြစ်ဒီ review ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုပဲဒီလိုကြီးပဲပြီးသွားတာပေါ့ဆိုတော့ဒါပေမဲ့တော့အဲ့အခွေထဲမှာအဲ့လို rap တွေလဲဆိုတယ်အဲ့လိုအထူးအဆန်းအတန်လေးလည်းအများကြီးထည့်ထားရတဲ့အပြင်ဟိုဒီ hollow ဒီ chord modulation ပေါ့နော်ဒီသူ့တခြင်းအဲကျင်နာသူအနာဆိုတခြင်းဆိုလဲဒီ hollow လေးနဲ့ဒီ တချင်လုံးဝအပေါ်စားမဟုတ်ဘူး left song ဆိုပေမဲ့တော့ god ဟိုဘက်တစ်ဘက်ချိန်တော့အဲ့တော့ guitar စတီးကစားဆိုအဲ့ဒါကြီးလည်းလိုက်မနိုင်ဆိုတော့ကျွန်တော်စိတ်တယ်မှာဟာဒီဖဲကြီးอ่ะအကုန်ရတာပဲဆိုတော့တချင်ရေးတာလည်း तू guitar နဲ့ရေးရင်လည်း तू ရတယ်ဆိုတော့ဒီ set တွေကနေထွက်လာတဲ့အတန်တွေပေါ်မှာလည်း तू ရေးတယ် तू rap ဆိုရယ်ပေါ့နော် तू ဘလို့မှတဘောမပေါ့ तू ခေါင်းကြီးอ่ะဘလို့ကြီးလဲပေါ့သိလားအဲ့လိုဖြစ်တာ तू ဘလောက်ထိ influence ကြီးလဲဆိုအဲ့95တုန်းကနားထောင်ခဲ့တယ်အဲ့ကဘာကြီးအပြင်ဘက်ဆိုရယ်တချင်နဲ့မှာအဲ့ဒီချပြန်နားထောင်ကြည့်တည်လိုက်မယ်ကျွန်တော်အခုရှာလို့ရရင်တော့ဖွင့်ပြပေးမယ်ဘယ်လိုလဲဆိုတော့ तू ကဒီ drum ကိုပဲ snare တန်ပေါ့နော် डू ဒါဒါ डू ဒါ snare တန်ကို तू နှစ်တန်သုံးနာရယ်တတန်မှာကျတော့ compressor အုပ်ထားသလို snare ကဒါဆိုချက်ချင်းရက်သွားတယ်နောက်တတန်မှာကျတော့ဖြောဆိုအဲ့လို snare ရက်အရှိနှစ်တန်များအဲ့ဒါလှုပ်ထားတာကိုကျွန်တော်အဲ့၅တန်ဒီ၄တန်၅တန်ကြောင်းသားမှာတွေကခေါင်းထဲရောက်လာတာပဲအထူး effective ဖြစ်လဲဆိုတော့ကျွန်တော်ဒီ cinematic cast အခွေကျွန်တော် solo အခွေတွင်းတဲ့အခါကျတော့အဲ့ဒီမှာညီမောင်တခြင်းနာမည်တော့မေးတာ။ဟော my last words တခြင်းရှိတယ်။အဲ့ဒီမှာအဲ့အတိုင်းပဲသူ့အတိုင်းကျွန်တော်စနေသံကိုတစ်ခုအရှိတစ်ခုအတူအဲ့လိုမျိုးလှုပ်ထားတာပေါ့နော်။အဲ့လိုဒီကျွန်တော်အခု production လုပ်နေတဲ့ဟိုကိစ္စတွေမှာပါသူကဝင်ပြီးပတ်သက်နေတာ။အဲ့ခေတုန်းကတော့သူတို့ကတကယ်ဒီ MPC တို့ဒီ machine တကယ် machinery ရေပဲလေရင်စက်ခန်းလောက်ရှိတဲ့ဟာကြီးနဲ့တုံးပြီးအဲ့အတန်လောက်ပြင်မယ်အခုခေတ်ကြတော့ကျွန်တော်ကွန်ပျူတာထဲမှာအားလုံးရှိနေတဲ့အတွက်အဲ့ခေတ်ကလောက်တော့မခက်ခဲတော့ဘူးဒါပေမဲ့ तू တုံးခဲ့တဲ့အတန်နဲ့ तू ရဲ့တခြင်းပေါ်မှာမြင်တဲ့ perspective ပေါ့နော်ဒီအတန်တန်းညင်းစရာအစားဒီ high hat တန်လေးတွေကို flanger ထည့်တာတွေပါတော့အစားပေါ့နော်အဲ့ဒါကြီးအကုန်လုံးကိုကျွန်တော်ကယူရတယ်ခိုးရတယ်နော်အဲ့တော့ကျွန်တော်ပြန်ပြီးတော့အသုံးချရတဲ့မှာလဲကျွန်တော် interview တွေမှာဆိုလဲကျွန်တော်ဖြည့်ပြတယ် तू influence အများကြီးပါတယ်ဆိုပြီးတော့ဆိုတော့ဒါကျွန်တော်ပြောရတယ်ဟုတ်ကဲ့ဟိုတခြားဟိုကျွန်တော်တိတဲ့ဘဟုတုတအပြင်တခြားနောက်အစ်စ်ကြီးတကူအလုံးလိုက်အရင်လိုက်ကျွန်တော်ခေါင်းထဲကိုထည့်ပေးခဲ့တဲ့ကွန်မြူကျော်ပေါ့နော်သူ့ရဲ့ဒါကျွန်တော်နဲ့ပထမဆုံးတွေ့ခဲ့တဲ့ stage ပေါ့နောက်သူနဲ့တကယ်ကျွန်တော်မထင်မှတ်တာပဲအလုံးလုံးဖြစ်လာရတဲ့အချိန်တွေမှာကျွန်တော်သူ့စီကတင်ယူခဲ့တဲ့ဟာတွေရှိသေးတယ်အဲ့ဒါတော့နောက်တစ်ပတ်ကြာရင်ကျွန်တော်ဆက်ပြီးပြောပါမယ်ဒီတစ်ပတ်မှာကိုမျိုးချုပ်အကြောင်းပြောရင်ကိုပါတင်အကြောင်းပါသွားတာတော့ I'm sorry အဲ့ဒါကြုံလို့လမ်းကြုံပြောပြသူလည်းအရင်ထူးဆန်းတဲ့လူတစ်ယောက်ပဲဆိုတော့လေအဲ့တော့ကျေးဇူးတင်ပါတယ်နားထောင်တာနောက်တစ်ပတ်မှာကျွန်တော်တို့ပြန်တွေ့ပါအောင်မယ်